လင်းရဲ့အလျင်ထက်မြန်တဲ့အမှုံကိုတိုင်းတာလို့ရတယ်ဆိုတဲ့ကြေညာချက်ဟာ2011ခုနှစ်ကုန်ကန်နီမှာထွက်လာတာမို့နှစ်ပေါင်း100ကျော်သိပ္ပံဆိုင်ရာတီထွင်မှုတွေအတွက်အခြေခံထားရတဲ့ပညာရှင်အိုင်းစတိုင်းရဲ့အလင်းထက်ဘယ်ရာမှပိုပြီးမြန်အောင်မသွားနိုင်ဘူးဆိုတဲ့အယူဆမှားများနေပြီလားလို့မေးခွန်းတွေထုတ်လာကြသလိုခေါင်းတွေပါရှုပ်ကုန်ကြတာကိုဒီတစ်ပတ်မှာပြောပြပေးရစီဆက်ကြဝလာကြီးကိုအခြေခံအမှုံတွေနဲ့ဖွဲ့စည်းထားပြီးအဲ့ဒီထဲမှာအသေးဆုံးအမှုံတစ်ခုကနျူထရီနိုပါသူ့ကိုတွေ့ကြတာကြာပါပြီသူဟာအနုမြူတဲ့ကအလွန်သေးငယ်တဲ့ဒရမုံအီလက်ထရွန်နဲ့ဆင်ဆင်တူပေမဲ့သူ့မှာ electrical charge လို့ခေါ်တဲ့လျှက်စစ်ဓာတ်မရှိပါဘူးဒါကြောင့်အဖို့ဓာတ်အမတ်ဓာတ်မရှိတဲ့အရာသေးသေးလေး little neutral one ကို neutrino လို့အီတလီဘာသာနဲ့ခေါ်တာပါဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ sun လို့ခေါ်တဲ့သုတေသနဌာနကနေထုတ်ပေးလိုက်တဲ့ဒီအမှုံသေးသေးလေးတွေဘယ်လောက်မြန်မြန်သွားနိုင်လဲဆိုတာကိုမိုင်400ကျော်အကွာမှာရှိတဲ့အီတလီနိုင်ငံက grand sasso မြောက်ဓာတ်ခွဲခန်းကနေတိုင်းတာခဲ့ကြပါတယ်ဒီတက်ခွဲကန်တွေကသိပ္ပံပညာရှင်တွေကိုခေါင်းရှုပ်သွားစေတဲ့တွေ့ရှိချက်ကတော့အလင်းရဲ့အလင်းထက်မြန်တဲ့အမှုံကိုတိုင်းလို့ရတယ်ဆိုတာပါလို့ယူပဗေဒပညာရှင်ဒေါက်တာဦးတင်မောင်အေးကပြောပါတယ
်အလင်းလျင်တဲ့မြန်တဲ့အမှုံဆိုတာနျူထရီနိုခေါ်တဲ့အမှုံသေးလေးပေါ့လေတိုင်းတာလို့ရတယ်လို့အီတလီကသုတေသနဌာနတစ်ခုကနေပြီးတော့ကြေညာတယ်ဆန်ဆိုတဲ့ European Center ဆက်ကနေပြီးတော့ထုတ်ပေးလိုက်တယ်သူတို့အမှုံတွေတစ်ခုနဲ့တိုက်ပြီးထွက်လာတဲ့အမှုံလေးပေါ့လေအဲဒီထဲမှာအသေးဆုံးအမှုံလေးရှိတယ်အသေးဆုံးဆိုတာ electron လောက်ကိုသေးတယ်ပေါ့လေအသေးဆုံးအမှုံ neutrino လို့ခေါ်တယ်အဲ neutrino ကဘယ်လောက်သေးလဲဆိုတော့အဲ့ဒီအမှုံကကဘာဓာတ်ကြီးကိုဖြတ်သွားရင်တော့တခါတလေပဲသူကတိုက်တယ်ဘေးကဟို atom နေနဲ့ပေါ့လေအဲ့လောက်သေးတယ်ထောင်နဲ့တောင်းနဲ့ချင်တော့အဲ့မှာတိုင်းတာလို့ရလာတဲ့အရေးအတွက်တော့ရှိတော့ပေါ့လေတိုက်တက်ခတ်မှုကဆိုတော့အဲ့ဒီကဆန်းကပို့လိုက်တယ်လွှတ်လိုက်တယ်အဲ့ဒီအမှုံတွေကို neutrino ဆိုတဲ့အမှုံတွေအဲ့ဒီအီတလီကနေပြီးတော့သူကတိုင်းတယ်ရေကြီးအောက်ကနေပြီးဖြတ်ပြီးတော့ grand sasso လို့ခေါ်တယ်အဲ့ဒီအီတလီမှာရှိတဲ့သုတေသနဌာနကအလင်းအလျင်တဲ့ကိုမြန်နေဆိုတဲ့အမှုံကိုတွေ့တယ်ဆိုတာကြီးညာတယ်
စကြဝဠာကြီးတဲ့ကရှိရှိသမျှအရာဝတ္ထုတွေဘယ်လိုလှုပ်ရှားရှင်သန်နေလဲဆိုတာကိုလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကသိပ္ပံပညာရှင်ကြီးအိုင်းစတိုင်းရဲ့ထင်ရှားလာတဲ့စွန့်ရင်တဲ့ဒရက်တူရဲ့ဆက်သွယ်မှုသဘောတရားပေါ်အခြေခံပြီးနားလည်အောင်ကြိုးစားခဲ့ကြတာပါအလင်းအလင်းဟာပုံသင်ရှိနေပါတယ်တစ်စက္ကန့်ကိုမိုင်ပေါင်း 38,600 ကျော်ပြေးနိုင်ပါတယ်အလင်းရဲ့အလင်းထက်မြန်အောင်ဘယ်ရာမှမသွားနိုင်ဘူးလို့သူကဆိုပါတယ်ဒါကြောင့်အခုတွေ့ရှိချက်မှာတစုံတရာများမှားယွင်းနေတာပါလား
အကယ်၍သာဒီအလင်းလျင်တက်ကိုညံအောင်မသွားခဲ့ရှိတော့သူကဒီရဲ့ကိုနှီးသွားမယ်ဘာကြောင့်လဲဆိုတော့ဖြတ်လာတဲ့မြေကြီးမှာရှိတဲ့drug ပစ္စည်းတွေအတောင်တို့ဘာလို့လဲတိုက်ခိုက်ရှိတယ်အနည်းဆုံးဒါနဲ့ရော့သွားမယ်ဒါပေမဲ့သူတို့တွေ့တာရော့မသွားဘူးသူရဲ့အလင်းကအလင်းလျင်လောက်ကိုသူကရောက်နေတယ်များတယ်ဆိုတော့တိုင်းတာလို့ရတယ်ဆိုတော့အဲ့ဒီဘောကဘာလဲဆိုတော့အကယ်၍သာသူကစစပြင်သူတို့ထွက်လာတဲ့အလင်းကလင်းလျင်တဲ့ကိုမြန်ရမယ်ဆိုတော့သူကမှန်းဆလို့ရတာပေါ့လေအဲ့တော့မှသူတို့အခုတိုင်းလို့ရတဲ့ဟာလင်းလျင်တော့ကိုမြန်တယ်ဆိုတော့အဲ့ဒီဘောကသူကပြင်ညာတယ
်ကျေတို့နေတို့ကနေထွက်လာတဲ့နျူထရီနိုတွေကိုကဘာကနေတိုင်းတာခဲ့သမျှအလင်းအလျင်ထက်မြန်တာမတွေ့ခဲ့ရသေးပါဘူးအခုဒီတွေ့ရှိချက်ကသိပ္ပံပညာရှင်တွေအခြေခံထားတဲ့အိုင်းစတိုင်းရဲ့ theory ယူဆချက်ကိုစိန်ခေါ်တယ်လို့ဖြစ်နေတာပါ
ဒီဟာကအဓိကကျတယ်ဆိုတော့ဘာလဲဆိုတော့အိုင်းစတိုင်းရဲ့ relativity theory ကိုခြေခံထားတဲ့ဒီအလင်းလျင်တဲ့ကိုဘယ်အရာမှပို့ပြီးတော့မြင်အောင်မသွားနိုင်ဘူးဆိုတဲ့ခြေခံသဘောကိုသူကမမှန်ဘူးဆိုတော့ပြောတဲ့သဘောဖြစ်နေတယ်ဆိုတော့အိုင်းစတိုင်းရဲ့ဒီ special theory of relativity ကိုလည်းယူဆရတာကမမှန်နိုင်ဘူးပေါ့လေအဲ့လိုဖြစ်သွားနိုင်တယ်ဆိုတော့မမှန်နိုင်ဘူးဆိုလို့ရှိရင်တော့ရှောက်ဒီအိုင်းစတိုင်းရဲ့ theory ရဲ့မှန်ကန်ချက်တွေအားလည်းအကုန်လုံးအမှားတွေဖြစ်ကုန်မှာပေါ့လေအိုင်းစတိုင်း theory ကိုမှတည်ပြီးတော့တွေးကြည့်ချက်တွေအားနည်းတာတွေမဟုတ်ဘူ
းဟုတ်ပါတယ်လဘော်လူသွားနိုင်တာအာကာသယင်တွေဂျိုးရုတွေကိုပြစ်လွတ်တာကျယ်တွေတိုင်းထွာတာလိုမျိုးသိပ္ပံဆိုင်ရာတိုးတက်မှုတွေအတွက်သူ့ရဲ့ theory ကတိတ်ကိုအရေးပါနေတာပါ
တခုကဒီ satellite နဲ့ကိုတို့ GPS ရှိတယ်မလား global position အဲ့ဒါအိုင်းစတိုင်း theory ရဲ့ special theory ကိုသုံးပြီးတော့နေရာတွေ timing တစ်ခုနဲ့တစ်ခု clock တွေကိုသူကချိန်ရတယ်ဆိုတော့အဲ့ဒီ theory ဒါဟိုမသုံးခဲ့လို့ရှိရင်အဲ့ဒါလည်း work မလုပ်ဘူး GPS work လုပ်မှာမဟုတ်တော့ ဆိုတော့အဲ့လို evidence ချိန်ကန်ကြတဲ့ဒီ Einstein ရဲ့ theory ကမှန်တယ်ဆိုတာကိုသုံးထားတာပေါ့လေ
အထောက်ထားတယ်အများကြီးပ
ါဟုတ်တယ်အဲ့ဒါလည်းရှိတယ်နောက်အမုံတွေကအဲ့ခုနလိုစက်တီတမလင်းလင်းနီးပါးလောက်ကိုသူတို့သွားနေတဲ့အခါမှာသူတို့ရဲ့အသက်တမ်းတွေကရှည်လာရှည်သွားတယ်ဆိုတော့အဲ့ဒါလည်း Einstein ရဲ့ relativity theory မှန်တယ်ဆိုတာကိုပြောတာပဲဆိုတော့ဒီ evidence ကိုအကုန်လုံးမှားဖို့ဆိုတော့အများကြီးတော့ဒီဟာ experiment ကတနည်းနည်းအားဖြင့်ချွတ်ချွတ်အောင်နေတယ်ပေါ့လေသူတို့ error ရှိတယ်ဆိုတော့ဘောသူတို့ကယူဆကြတယ
်။ဒါမှမဟုတ်ဆရာ Discovery Magazine မှာသူ့ကိုနံပါတ်1ဒီ2017အတွက်နံပါတ်1ထားတာ
။ဒါပေမဲ့ဒါမှအုံးမအောင်။မမမင်းရဲ့ experiment ကသူကတယောက်တည်းတူတည်းကလုပ်ပြီးတော့ဒါကိုသူတို့တွေ့ပဲလို့ပြောလို့ရှိရင်ဒီလူကမမမကဘလူးမမပြောနိုင်ဘူး။ဘာလို့သူ့ပစ္စည်းမှာဘာဖြစ်နေလဲဆိုတာဘလူးမမသိဘူးလေ။ဆိုတော့ independent ဖြစ်တဲ့သက်သက်တခြားနေရာတွေမှာတခြား scientist တွေကသက်သက်ကိုတိုင်းယူကြည့်ရမယ်။ဆိုအဲ့လိုလို့မှတွေးလို့ရှိရင်ဒါဒီဟာကိုပြောနိုင်တယ်ဒါသိကိုအရေးကြီးတယ်။ဒါပေမဲ့မှားနေဆိုရင်အလကားဟာကြီးပဲ you know this nothing
ငွေကြေးအမြောက်အများအကုန်ကျခံပြီးစမ်းသပ်မှုတွေလုပ်ခဲ့ကြပေမဲ့အမှားယွင်းတွေလည်းရှိနိုင်တာမို့အလားတူစမ်းသပ်မှုတွေထပ်ပြီးလုပ်ဖို့လိုပါတယ
်လွန်ခဲ့တဲ့ပေါင်ဆယ်နှစ်လောက် cold fusion ဆိုတာသူတို့ဒီခါလေးနာမည်ကကြီးသွားတာပဲဟိုရိုးရိုးစွမ်းအင်တဲမှာ fusion energy ထုတ်လို့ရတယ်ဆိုတော့သူတို့ပြောတာလေ chemistry အဲ့ဒီ scientist တွေပဲဒါပေမဲ့အဲ့ဒါကြီးအမှားကြီးဖြစ်နေ cold fusion ဆို fusion ကမှတော့အရန်ပူမှဒီထွက်တဲ့ဟာကို cold fusion ဆို energy မသုံးမနဲ့ fusion ဖြစ်စေတာပြောဆိုတာလည်းမဖြစ်နိုင်ဒါမျိုးတွေရှိတယ်လေဆိုတော့ good exciting တော့ဖြစ်တယ်ဒါပေမဲ့ဒါတွေက once in a while တခါလေအဲ့လိုပဲပေါက်ပြီးတော့တချို့လူတွေအဲ့လို experiment ကသူတို့တိုင်းတာတွေကအကုန်လုံးကို system pop up တချို့လောက်တယ်လို့ပြောတာပဲလေဒါပေမဲ့မပြောနိုင်ဘူးတော့ sensitive ဖြစ်ကုန်တော့တိကျဖို့လိုအပ်တဲ့နေရာမှာနည်းနည်းလေးတစ်ခုကချွေချွေရင်ဥပမာပြန်သူတို့သုံးတဲ့ electronic ဖြစ်စေသူတို့သုံးတဲ့ပစ္စည်းဖြစ်စေတခြားဟိုလူနဲ့မသက်ဆိုင်တဲ့ဟာတွေပေါ်လာနိုင်တယ်လေ
ဟု
တ်ဒါတွေကတိုင်းတာတဲ့အခါမှာအမှားတွေပေးနိုင်တာဆိုတော့ဒါက now သူတို့ independent သက်သက်ချင်းစမ်းသပ်ပြီးတော့တိုင်းတာမှုလုံးမလာဟိုသစ်ဆန်းလို့ခေါ်နိုင်မယ်လို့ထင်တယ
်ယူပဗေဒပညာရှင်ဒေါက်တာဦးတင်မောင်အေးရဲ့ပြောကြားခြင်းတွေပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်